ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ချင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
ရလိစီအတန်တော်တာရှင်များကိုတာယာပျော်ရွှင်ဖွယ်ကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ဆက်သားလိုက်ပါတယ်ရှင်။တာတာရှင်များရှင်တုဒ္ဓဖလဲဆွနေမယ်ဆိုတဲ့အစီအစဉ်မှာကျမရိုမီနဲ့အတူ
ကျွန်တော်ဆိုင်မွန်တို့က
အရက်ပြဒနာသည်အပင်မြကြီးမားသည်ဆိုတဲ့အကြောင်းလေးကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်။တာတာရှင်များရှင်ကမ္ဘာအဆင့်အရက်နဲ့ကျန်းမာရေးဆိုင်ရာအစည်းအဝေးခံစားကို2012ခုနှစ်မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ဂျီနီဖာမြို့ရဲ့ထုတ်ပြန်ချက်အရနှစ်စဉ်အရက်နဲ့နှီးနွမ်းနေတဲ့အကြောင်းအရာတွေကြောင့်လူပေါင်း 2.5 သန်းခန့်ဟာသေဆုံးခဲ့ရပါတယ်။အရင်ရောက်ပြီးသူတွေမှာ55ရာခိုင်နှုန်းကအရက်ကိုသောက်သုံးကြတယ်။ဒီကမ္ဘာလုံးရဲ့အတိုင်းအတာအနေနဲ့သေဆုံးသူအားလုံးရဲ့40ရာခိုင်နှုန်းနီးပါးဟာဆိုရင်အရက်ကြောင့်ဖြစ်တဲ့ဒဏ်ရာရမှုကင်ဆာယောဂါနှလုံးဆွေးကြောဆိုင်ရာယောဂါအသည်း6ယောဂါတွေကြောင့်သေဆုံးခဲ့ကြရပါလိမ့်ရှင
်။သူကြီးဒီရဲ့မတန်းအရာအာဖရိကတိုက်နဲ့အရှေ့တောင်အာရှတို့မှာအရက်တောက်မှုပမာဏမြင့်မားလာတယ်လို့သိရပါတယ်ခင်ဗျာ။အရက်ကိုဘိုက်တင်းနေအောင်တောက်တာဒါမှမဟုတ်အရက်ကိုဘာနဲ့မှမရောပဲဒီတိုင်းတောက်သုံးတာတွေကကျန်းမာရေးအတွက်ပိုအန္တရာယ်ရှိနိုင်ပါတယ်။အရက်ကိုတောက်သုံးသူတွေအတွက်20မသေးသေးပဲတရားသူထားပေါင်းများစွာရှိပါတယ်။ဥရောပသမဂ္ဂမှာအရက်တောက်တဲ့အတွက်20လူပေါင်းတသန်း 2,000 လို့ဟာစောစီစွာတည်ဆုံကြရပါတယ်ခင်ဗျာ။အရက်ကိုတောက်သုံးတဲ့အတွက်20မသေးသေးရဲ့တရားသူထားပေါင်းများစွာရှိပါတယ်။ဥရောပသမဂ္ဂမှာအရက်တောက်တဲ့အတွက်20လူပေါင်းတသိန်း 2,000 လို့ဟာစောစီစွာတည်ဆုံကြရပါတယ်ခင်ဗျာ
။အမျိုးသား9ဦးမှဆိုရင်2ဦးနော်။အမျိုးသမီး17ဦးမှ2ဦးနှုန်းတည်ဆုံခဲ့တဲ့အကြောင်းတခြားကမ္ဘာကျန်းမာရေးအဖွဲ့ရဲ့မတန်းတွေမှာတွေ့ရှိခဲ့ရပါတယ်။ဒီလိုစိတ်တော်ကရောက်စေတဲ့အချက်တွေမှာအရက်ကလည်းကာကွယ်တားဆီးနိုင်တဲ့သေခြင်းနဲ့မတန်မဆွမ်းဖြစ်မှုတွေကိုပုံမဖြစ်ပွားစေပါတယ်
။ကမ္ဘာအတိုင်းအတာအနေနဲ့ဥဆောင်နေတဲ့ဆေးရည်ကြီးနဲ့အရသာသုံးတာကိုအစစ်အတန်းနဲ့သတ်မှတ်ထားဖြစ်လာပါတယ်။သောဒရှင်များခင်ဗျာအရက်ကပုံမှန်တောက်သုံးရတဲ့လူသုံးကုန်ပစ္စည်းမဟုတ်ပါဘူး။အလွန်အမြန်ကြီးလာပါတယ
်။ဟုတ်ပါတယ်။ဥရောပသမဂ္ဂနိုင်ငံမှာဆိုရင်အရက်မတောက်သူတို့ကကင်ဆာရောဂါဖြစ်ပွားမှုကိုခန့်မှန်းခြေ30ရာခိုင်နှုန်းခန့်ကာကွယ်နိုင်ကြတယ်ဆိုတာကိုတွေ့ရပါတယ်ရှင်။ကမ္ဘာအနှံ့သေဆုံးမှုကင်ဆာရောဂါရဲ့အဓိကအကြောင်းရင်းအခန့်ချက်မှာအရက်တောက်သုံးတာကလည်းတစ်ခုပါဝင်ပဲဖြစ်ပါတယ်။သတ္တရှင်တို့အနေနဲ့လည်းမိမိတို့ရဲ့အသက်ကိုချင်းချောက်ယုံတာမကရောဂါတွေအများကြီးပေးတဲ့ဒီအရက်ကိုဆွဲလမ်းမှုကနေကင်းလို့စေဖို့ဒါ့အပြင်အရက်ဆွဲတဲ့အန္တရာယ်ကနေလည်းရှောင်ရှားတိုက်ဖြတ်ဖို့အတွက်အကြံပေးချင်ပါတယ
်။သောဒရှင်တို့လည်းမိမိတို့ရဲ့မိသားစုဘဝလေးတာယာဖို့ရှောင်လေးတစ်သက်ဖြည့်အပ်ရလို့ပြောပါရစေ။သောဒရှင်အပေါင်းတို့ကိုစိတ်နှပြ ရှင်လည်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်။လူလူတိုင်းအတီးပြောင်းကျေဝါဖို့ရန်ဒီတပ်လေးဆွေးရမယ်စီတင
ဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို
့။ခြေတော်တာရှင်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါလို့ရှိဆောင်နှုတ်ဆက်တင်ပါတယ်။ဒီနေ့ဘုရားသခင်ကကျွန်တော်တို့ဘုံမှာတိတ်ကောင်းမြတ်တဲ့ဘုရားဖြစ်ပါတယ်။ဒီနေ့ပဲကောင်းမှာမဟုတ်ပါဘူးဘုရားသခင်ကသင်ရဲ့ဘဝတတတလျှောက်လုံးမှာကောင်းမြတ်ခဲ့တဲ့ဘုရားဟာနောင်လာမယ့်အသက်တာတလျှောက်လုံးမှာလည်းပဲဘုရားကဆက်ပြီးတော့လည်းတင်းပေါ်မှာကောင်းမြတ်နေမှာဖြစ်ပါတယ်။ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ဒီကောင်းမြတ်တော်မူတဲ့ဘုရားသခင်ကိုသင်ကယုံကြည်မယ်ကိုးစားမယ်ဆိုရင်တင်းရဲ့ဘဝတတကအမြဲတမ်းအေးချမ်းနေလိမ့်မယ်။အမြဲတမ်းတာယာနေလိမ့်မယ်။အမြဲတမ်းဝမ်းမြောက်နေမှာဖြစ်ပါတယ်။ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာလို့ရှိရင်ဘယ်အချိန်မှာဘုရားကိုရှာမလဲ။နော်ဘယ်အချိန်မှာဘုရားကိုရှာမလဲ။ဒီနေ့ကျွန်တော်ရဲ့အသက်တာမှာလို့ရှိရင်ဘုရားကိုရှာဖို့အချိန်အရွယ်အပိုင်းခြားဆိုတာတတ်မှတ်လို့မရပါဘူး။အကျွန်ုပ်ဒီမြမရဲ့စကပုံမှာတို့ရှင်တော့ဗပလေငယ်တဲ့ခါမှာပညာရှာအရွယ်လက်မှာတို့ရှင်စီးပွားရှာတကြီးရွယ်အိုရောက်လာတဲ့ခါမှာတို့ရှင်တရားကိုရှာဆိုပြီးတော့ဟိုအရွယ်သုံးပါးကိုခွဲခြားတာရှိပါတယ်ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့တို့ပြတော်ညာလည်းပဲဒီနေ့ကျွန်တော်တို့ရဲ့အသက်တာမှာတို့ရှင်အဓိကအရေးကြီးတဲ့အချက်ကတော့ကြီးတည်ငယ်တည်ဘယ်လိုမျိုးအခြေအနေပဲဖြစ်ဖြစ်မိမိရဲ့အရွယ်လိုက်မှာဖျားကိုရှာဖို့ရန်အတွက်အရေးကြီးပါတယ်နော်ဒီနေ့ကျွန်တော်တို့ရဘဝသက်တာမှာအရွယ်ပိုင်းချကိုပိုင်းချထားပြီးတော့ဒါဒါဒါရှာပါလို့ညွှန်နေမဲ့စာယနေ့မိဘများညီကောင်မောင်မများအားလုံးကဆိုရှင်တင်တော့ပါလို့ရှင်တော့ကလေးပဲဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်အားလုံးကိုကျွန်တော်ကတသွေးတဲ့တတန်နဲ့မိမောင်ထိုးပြရမှသည်ဖယားသခင်ကိုတွေ့အောင်ရှာတတ်ဖို့ရန်အတွက်ဖယားနဲ့တွေ့ပြီးတော့ဖယားနဲ့မွေးလျော်တတ်ဖို့ရန်အတွက်ဘာလို့ရမလဲသွန်တင်ရမှဖြစ်တယ်အဲ့ဒါကိုပဲကျွန်တော်ညွှန်ပြရမှဖြစ်တယ်ဒီနေ့ကျွန်တော်ရဘဝသက်တာမှာဆိုရှင်အာလောကကိုအောင်မြင်ဖို့ရန်အတွက်အောင်မြင်ဖို့နီးလန်းတွေကိုပထမဆုံးညွန်ပြမယ်စားဘဝအသက်တာအတွက်စိတ်ချရပြီးတော့တကယ်ပဲမိမိရဲ့ဘဝအသက်တာမှာဆိုရှင်အောင်မြင်ခြင်းအစစ်မှန်နဲ့တိုးပွားဖို့များပြားဖို့ရန်အတွက်ဘာလုပ်ရမလဲအဓိကညွန်ကြချက်ကတော့ကျွန်တော်အားလုံးနေ့စဉ်နဲ့ရမြဘုရားကိုရှာနိုင်ဖို့ဘုရားသခင်ကိုရှာနိုင်ဖို့ရန်အတွက်ယနေ့အရန်ရည်ကြီးပါတယ်နော်အရန်ရည်ကြီးတယ်ကျွန်တော်တို့အာတုပသင်းချိုင်းကိုသွားပို့တဲ့ခါမှာသင်းချိုင်းကိုရောက်သွားတဲ့ခါမှာဆိုလို့ရှင်လူတွေမြောက်များစွာအဲ့ဒီတင်းကြိုင်းကုန်းမှာအကုံနှုံးကဂူတင်းကြိုင်းထဲမှာရောက်နေကြတယ်နော်သူတို့တင်းမှာဆိုရှင်ကြည့်လိုက်တဲ့ခါမှာညွန်ပြလို့လည်းမရတော့ဘူးအားလုံးကရွယ်ကြီးရွယ်လက်မရွေးငယ်တီမရွေးကအားလုံးကဆိုရှင်သူတို့ဘာမှမသိကြတော့ဘူးနော်မသိကြတော့ဘူးနေစင်းရမြကြည့်လိုက်တဲ့ခါမှာလည်းပဲအာနေစင်းရမြတခါတည်းအဝင်ထွက်မစဲတဲ့နေရာလည်းဖြစ်ပါတယ်နော်နေရာဒေသအသီးသီးကနေမှလာပြီးတော့ပို့ကြတယ်အဲဒီလိုကြောင့်ချစ်တဲ့ဓမ္မမိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့ဘဝသက်တာမှာဆိုရှင်ဒီနေ့ဒီချိန်ကဘုရားသခင်ကတင့်ကိုအသက်ရှင်ခွင့်ပေးထားတယ်။ဒီနေ့ဒီချိန်ကမှာတင့်ကိုဘုရားသခင်ကကောင်းချီးပေးထားတယ်။ဒီချိန်ကနေ့တင့်ရဲ့အသက်ရွယ်အလိုက်ဘုရားသခင်ကမဆာထားတယ်။အဲ့ဒီစုကျေးဇူးတွေကိုဒီနေ့ကျွန်တော်ဘာလုပ်မလဲ။ပြန်လဲပြီးတော့ကျွန်တော်တို့ကိုယ်ကိုကျွန်တော်ပြန်စဉ်းစားပြီးမှကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်အမြဲတမ်းပဲခိုင်းလုံတည်ကြည်မှုနဲ့အပြည့်ဝနဲ့သွားလာနိုင်အောင်လှုပ်ရှားနိုင်အောင်ပို့ဆောင်တဲ့ဘုရားသခင်ကိုကျွန်တော်တို့ကပြန်လဲပြီးတော့ တွေ့အောင်ရှာပြီးမှဖခင်ကိုကျေးဇူးတင်ဖို့အရေးကြီးပါတယ်။ဒါကြောင့်ဟေရှာနဂရကြားခန်းကြီး55အပိုင်ငယ်6မှာဆိုရှင်တွင်းနိုင်သည့်ကာလတွင်ထာဝရဖခင်ကိုရှာကြလော့တဲ့နော်။တွင်းနိုင်တဲ့ကာလမှာကျွန်တော်မတွင်းနိုင်တဲ့ချိန်ကြမှာဖခင်ကိုရှာမယ်ဆိုတာလုံးဝလည်းမဖြစ်နိုင်တော့ဘူး။ဒီနေ့တင်းညာဘဝတက်တာမှာဒီသတင်းစကားနဲ့တိုက်တွန်းတဲ့ခါမှာတင်းတွင်းနိုင်တဲ့ကာလဖြစ်တယ်။နော်။ဖခင်ကိုတွေ့အောင်ရှာဖို့ရန်အတွက်တင်းကိုယ်တိုင်ကလုံးဝလုံးဝတန်တိတ်ထန်ချနိုင်တဲ့အချိန်လည်းဖြစ်ပါတယ်။အဲ့တော့ဒီအချိန်ကာလမှာကျွန်တော်ကသင်ကိုနှိုးဆော်ချင်တာကတော့သင်တွေ့နိုင်တဲ့ကာလမှာထာဝရဘုရားကိုရှာပါเนาะဘုရားကိုရှာပါဘုရားသခင်ကဘာပြောလဲဆိုတော့နေတော်မူသည့်ကာလတွင်ဆုတောင်းပန္နာပြုကြလောเนาะဒီနေ့ဘုရားကိုရှာဖို့ရန်အတွက်မိတ်ဆွေအထက်ကလောက်ရမယ်အချက်သည်ဖန်ဆင်းရှင်ဘုရားသခင်တကိုးရှင်ကိုကျွန်တော်ဘာလုပ်မလဲဆုတောင်းရမယ်เนาะဘုရားရဲ့ခြေတော်ရင်ကိုတော်ဝင်ချစ်ကပ်ပြီးကျွန်တော်ဆုတောင်းပန္နာအမြဲပြုရမယ်မနက်နိုင်နိုင်တဲ့ရမှာတော့ရှင်ကျွန်တော်အိယာထလာတယ်အဲ့ညာကထားလာတဲ့ခါမှလို့ရှင်ကျွန်တော်အသက်ရှင်ခွင့်ရတယ်အဲ့တော့ကျွန်တော်ဝမ်းမြောက်မယ်ဒီတော့ကြောင့်ကျွန်တော်ဘာလဲတနေ့တာအတွက်အသက်တာကိုမစတင်ခင်သေးပါအသက်တာတစ်ခုလုံးတနေ့တာလုံးတသားရရနဲ့ကျွန်တော်လှုပ်ရှားနိုင်အောင်သွားလာနိုင်အောင်ဘေးပေါင်းရံပေါင်းကခင်းဝေးဖို့ရန်အတွက်ဘာလို့ရမလဲကျွန်တော်တို့တွေ့အောင်ရှာနိုင်တဲ့ဖျားသည်မှလို့ရှင်ကျွန်တော်ဘာလို့ရမလဲဆုတောင်းကြမယ်စက္ကကြမယ်အနံ့ကြမယ်ဆိုရင်ချစ်တဲ့ဓမ္မမိတ်ဆွေသင်ဟာတမှုထူချပြီးတော့အမြဲတမ်းပဲစိတ်ချမ်းသာကိုကြမ်းမာနဲ့တရရတာခီးစင်မှာရှောင်လန်းနိုင်မှာဖြစ်တယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်တွင်းနိုင်တဲ့ကာလမှာသူ့ကိုရှာဖို့ကျွန်တော်ကိုလိုလားတဲ့ဘုရားဖြစ်ပါတယ်။နော်။ဒါကြောင့်သူ့ကိုတွေ့အောင်ရှာဖို့ရန်အတွက်ဘုရားသခင်ကကျွန်တော်ကိုလိုအပ်တဲ့ဘုရားလည်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးကဘုရားကိုတကယ်ပဲတွေ့အောင်ရှာဖို့ဖြစ်တယ်။ကျွန်တော်ဘုရားနဲ့အနည်းဆုံးမှနေတဲ့ဘုရားကိုတွေ့အောင်ရှာတဲ့သူတွေဆိုဘာလို့ရမလဲ။ဆုတောင်းရမှာဖြစ်တယ်။နော်။ခြေတဲ့ဓမ္မမိတ်ဆွေပေါ့လို့။ဒါကြောင့်ဂလာတိခန်းကြီး6ပိုင်းငယ်2မှာဆိုရှင်ထမ်းရွက်ဆရာဝန်ချင်းတို့ကိုအချင်းချင်းကူညီ၍ထမ်းရွက်သောအပြင်ခရစ်တော်၏တရားကိုကျင့်ကြလော။နော်ခရစ်တော်၏တရားကိုကျင့်ကြလော။ဒီနေ့ဖခင်ရဲ့သားသမီးများကျွန်တော်တို့အားလုံးကဖခင်ရဲ့သားသမီးများဖြစ်တဲ့အခါမှာကျွန်တော်ကဖခင်သခင်ရဲ့အလိုတော်နဲ့ကိုင်းညီတဲ့အသက်တာနဲ့ရှင်သန်သွားလာလှုပ်ရှားဖို့ရန်အတွက်ရည်ကြီးတယ်။ထမ်းရွက်ဆရာဝန်ချင်းတို့ကိုကျွန်တော်မှလည်းအချင်းချင်းကူညီရမယ်။နော်ကျွန်တော်ကဖခင်ကိုတွေ့ရင်သင်လည်းပဲဖခင်ကိုတွေ့အောင်ကျွန်တော်ကနှိုးဆော်နေတာဖြစ်တယ်။သင်လည်းပဲဖခင်ကိုတွေ့ရင်သူတစ်ပါးတွေကိုလည်းပဲဖခင်ကိုတွေ့ဖို့ရန်အတွက်တယောက်နဲ့တယောက်တို့ပါလေရိုင်းပင်ကူညီကြရမှာဖြစ်တယ်။အချင်းချင်းကျွန်တော်ပါလေပေါင်းစည်းပြီးမှထမ်းရွက်ဆရာဝန်ချင်းတို့ကိုကျွန်တော်ပါလေအတူတကွပါဝင်ထမ်းရွက်ကြမယ်။အတူတကွပေါင်းစည်းပြီးတော့ဆုတောင်းကြမယ်။နော်မိသားစုတွေဆုတောင်းမယ်။အသင်းတော်မှာရှိတဲ့လူငယ်တွေအသီးသီးဆုတောင်းကြမယ်။အသင်းတော်မှာရှိတဲ့နော်လူကြီးမိသားတွေအတူတကွပေါင်းစည်းပြီးတော့ဆုတောင်းကြမယ်။ဖခင်နဲ့မွေးလျော်တဲ့ခါမှာနော်ခရစ်တော်ရဲ့တရားကိုကျင့်ပါခရစ်တော်ပြောတဲ့အတိုင်းကျွန်တော်အသက်တာကိုရှင်သန်ပါဒါကြောင့်ယေရှုခရစ်တော်ကပြောတယ်သင်တို့ဒီမချမလဆုတောင်းကြတော့လို့လေမှားကြတော့မှုတဲ့ဖခင်ဖြစ်တယ်ကျွန်တော်တို့ရဲ့ဘဝအသက်တာကိုစိတ်ချပြီးတော့တကယ်ပဲအသက်တာရှင်သန်နိုင်ဖို့ရန်အတွက်သူ့ဟာတို့ရှင်ကျွန်တော်တို့နဲ့အနီးပါးမှာရှိတယ်သူ့ကိုချင်းကပ်တဲ့ကာလပတ်လုံးမှာကျွန်တော်အားလုံးကဘာမှနော်စိုးရင်စရာတွေမရှိဘူးဒါကြောင့်ဖခင်သခင်ကတော့ရှင်သူ့ကိုရှာတွေ့တဲ့ခါမှာစိတ်နှလုံးကျွင်းမဲ့နဲ့ရှာတဲ့ခါမှာတွေ့မယ်လို့လည်းပဲပြောထားတာဖြစ်တယ်။ဒါကြောင့်ချစ်တဲ့ဓမ္မမိတ်ဆွေများအားလုံးဒီနေ့သင်ရဘွားတက်တာမှာသင်တွေ့နိုင်တဲ့ကာလဒီအချိန်ကာလဖြစ်တဲ့အတွက်ကြောင့်ဖခင်ကိုရှာဖို့ရန်အတွက်မမေ့ပြောက်လိုက်နဲ့။ယခုဒီသတင်းစကားကိုကြားတဲ့ဒီအချိန်လေးမှာပဲသင်ဟာဖခင်ကိုတွေ့အောင်ရှာနိုင်ပြီးတော့ဖခင်ရဲ့ကောင်းမြတ်ခြင်းစုကျေးဇူးတွေအတွက်ချီးမွမ်းထောပနာပြုနိုင်တဲ့ဖခင်ရဲ့သားသမီးဖြစ်ပါစေ။ယခုဒီသတင်းစကားကိုသင်နားထောင်တဲ့အချိန်ကာလမှာပဲသင်ကားလို့ရှိဖရားကိုတွေ့ရှိပြီးတော့ဖရားရဲ့ကောင်းမြတ်ခြင်းစုကျေးဇူးကိုခံစားရတဲ့ခါမှာဒီစုကျေးဇူးအတွက်သူတို့ဘာကိုပဲပြန်လဲပြီးတော့ညီကိုချင်းကိုပါပဲသူတို့ကပေါင်းစည်းဖို့ရန်အတွက်ဖရားကမှာကြားထားတဲ့ခါမှာသင်လည်းပဲဒီသတင်းစကားအားဖြင့်ဖရားရဲ့ချစ်ချင်းမေတ္တာကိုသင်ခံစားရတယ်ဖရားကိုတကယ်တွေ့တာဖြစ်တဲ့အတွက်ကြောင့်ဖရားနဲ့တွေ့ချင်းဟာဘလောက်ကောင်းမြတ်တယ်ဆိုတာကိုသူတို့ဘာကိုလည်းပြန်လဲပြီးတော့ share လေးလုပ်ပေးပါ။အဲတော့ဒီသတင်းစကားကိုသင်လည်းသူတို့ဘာကိုပြန် share လေးလုပ်ပေးခြင်းအားဖြင့်သူတို့ဘာလည်းပဲဖရားကိုတွေ့ရှိပြီးတော့စိတ်နှလုံးအကျွမ်းမဲ့နဲ့ဖရားကိုရှာတွေ့ပြီးတော့ဝမ်းမြောက်နေမှာဖြစ်တယ်။ခြေတဲ့ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့သင်တွေ့နိုင်တဲ့ကာလဒီအချိန်ကာလသင်သေးသွားတယ်သင်မျက်စိမှိတ်သွားတဲ့တစ်ချိန်မှာသင်ဖရားကိုမတွေ့နိုင်တော့ဘူး။ဒါကြောင့်ဒီချိန်ကာလခါဆိုရှင်သင်အတွက်အချိန်မီနေပြီ။အချိန်မီသင်ခါဆိုရှင်ဖရားထံမှာချင်းကပ်ပြီးတော့ဖရားနဲ့မွေ့လျော်မယ်ဆိုရင်သင်ကိုရှာတဲ့ဖရားသခင်ကသင်ကိုအတွေ့ခံမှာဖြစ်တယ်။သင်ဆုတောင်းတဲ့ဖရားသခင်ကသင်ရဲ့ဆုတောင်းမှန်ကိုနားညောင်းလက်ခံပေးမှာဖြစ်တယ်။သင်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးမှာဖြစ်တယ်။ဒါကြောင့်ဒီဖရားသခင်ကိုသင်ခါဆိုရှင်စိတ်နှလုံးကျွမ်းမဲ့နဲ့တွေ့အောင်ရှာပြီးတော့ဖရားသခင်နဲ့အတူကျွန်တော်ရဘဝတတမှာရှင်သန်ခြင်းအပြင်ဖရားရဲ့လိုတော်နဲ့ကန့်ညီတော်အသက်တာနဲ့ကျွန်တော်ဘာလို့မလဲရှင်သန်ခြင်းအပြင်က ဖခင်ရဲ့ဘုန်းတော်ကိုထင်ရှားနေတဲ့သားသမီးများ၊ဖခင်ရဲ့မဆာကွက်ကခြင်းကိုတကယ်ခံစားတဲ့သားသမီးများ၊ဖခင်သခင်ကိုတကယ်တွေ့ပြီးမှဖခင်ကိုတကယ်ပဲချီးမွမ်းထောပနာပြုပြီးတော့ဝမ်းမြောက်နိုင်တဲ့သားသမီးများဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါရစေ။ခြေတော်တော်ရရှိတပါမိတ်ဆေပေါင်းဖခင်ကောင်းချီးချပ်ပေးပါစေ။
ကိုဆက်တာပါလေရှင်။တော်တော်ရှင်များရှင်။အခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကအောက်သို့ဆွဲချတော့ပထမခြေလမ်းကိုရှောင်ကျင်ပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ရှင်။တော်တော်ရှင်များရှင်။ညက်တော်ဆယ်ပါးမှပြည့်ညက်တော်တစ်ပါးကိုချိုးဖောက်တော့အခါအောက်သို့လမ်းမဲ့ခြေလမ်းများဟာတိစားသလောက်ဖြစ်နေပါတယ်။အမျိုးသမီးတို့ရဲ့ကာယအိန္ဒြေကိုဖျက်ဆီးပယ်ရှားလိုက်တာနဲ့တပြိုင်နက်အယုံညံ့ဆုံးသောကာမဂုဏ်ကျူးလွန်မှုကိုပင်လင်အကြီးဆုံးသောအပြစ်ဒုစရိုက်ဟု၍ယူဆဟန်လက္ခဏာမရှိတော့ပါဘူး။ယခုခေတ်ကဘာလောကကြီးမှာအမျိုးသမီးများတို့ရဲ့မကောင်းမှုဒုစရိုက်ကျူးလွန်မှုများကြောင့်ဖြစ်ပေါ်လာတဲ့မကောင်းမှုများကကြောက်ခမန်းလိလိဖြစ်နေပါလား။ထူခြားသောအမျိုးသမီးများရဲ့သွေးဆောင်မှုကိုလိုက်စားမိတဲ့အတွက်ထောင်ပေါင်းမကရသောသူတွေဟာထောင်တွင်းအကျဉ်ခံလျက်များစွာသောယောက်ျားတို့ဟာကိုယ့်ကိုယ်ကိုတေချောင်းကျန်စီလောက်ကင်ခဲ့ချောင်း၎င်းပြင်အချို့သောသူတွေဟာအခြားသောသူတို့ရဲ့အသက်တူအောင်ပြုလုပ်ကြတယ်။သူတို့ရဲ့ခြေတို့ဟာတေချင်းတို့ဆင်းပြီးသူ့သွားရလန်းဟာမရဏနိုင်ငံတို့ရောက်တတ်ဤဆိုတဲ့ကျမ်းစကားဟာဘယ်များလောက်မှန်ကန်ပါသလဲ။အန္တရာယ်များ၍တားမြစ်ထားတဲ့နေရာတို့ချင်းကပ်မိခြင်းဟာလူတို့အားတားဆီးကာကွယ်ထားရန်ဘဝလမ်းကြောင်းရဲ့နေရာတိုင်းမှာတတိပီးအထိမ်းအမှတ်များထားရှိပါတယ်။ဒီလိုထားရှိပေမဲ့မြောက်များစွာသောသူတွေဟာကျိုးချောင်းဆင်ကျင်လုံးတရားရဲ့နှိုးစော်ချက်နဲ့ဆန့်ကျင်ပြီး၎င်းပြင်ဖျားသခင်ရဲ့ပြည့်ညတ်တော်တို့ကိုလစ်လျူရှု၍ကိုရော်ရှင်ရဲ့တုံ့ပြန်မှုကိုမထင်မဲ့မြင်ပြုကတေချင်းတို့ပို့ဆောင်တဲ့လမ်းကိုရွေးချယ်ကြတယ်။ကိုခန္ဓာရဲ့ကျမ်းမာခြင်းကို၎င်းထက်မြက်တဲ့ ညာနာဗလာကို၎င်းကြံ့ခိုင်တဲ့ဇာရိတာဗလာကို၎င်းထိမ့်သိမ်းထားလိုတဲ့သူတွေဟာလူပြိုတို့ရဲ့တက်မဲ့ခြင်းကိလေသာစိတ်ကိုရှောင်ကျဉ်ကြရမယ်။၎င်းအတင့်ရဲ၍ရောင်းထက်တဲ့ဥကောင်းကိုကျွန်ုပ်တို့အထဲတွင်ခေါင်းထောင်လာတဲ့စိုးညစ်မှုကိုဟန့်တားရန်အင်တိုက်အားတိုက်ဖြစ်၎င်းတိကျတဲ့ခြေလှမ်းဖြင့်၎င်းကြိုးပမ်းကြတဲ့သူတို့ကိုဒူးဆိုက်ကျင့်သူတို့ကမုန်းတီးကြတယ်။အလွန်အမင်းရှုံချပြောဆိုကြတယ်။တို့ရာတွင်ဖျားသခင်ဟာသူတို့အားဂုံပြုတော်မူပြီးဆုလက်များကိုပေးတော်မူပါတယ်။တောပင်များကိုစိုက်ပျိုးခြင်းဖြင့်တင်တို့ရဲ့ဝိညာဉ်များကိုအန္တရာယ်နှင့်မကင်းအောင်မပြုလုပ်ကြပါနှင့်။တင်တို့ရာသက်ပံပေါင်းသင်နေထိုင်မဲ့အိမ်တောင်ဘက်ကိုရွေးချယ်ရ၌တတိမူမူကူမမြင်မဖြစ်သင့်ပါဘူး။ချစ်တော်လူငယ်လူရဲ့မိတ်ဆွေတို့တင်တို့အနေဖြင့်အချိန်အနည်းငယ်ယူကာစိုက်ပျိုးသောတောပန်းပင်တို့မှတင်တို့ရဲ့ဘဝလမ်းစဉ်တစ်လျှောက်လုံးကိုခါးစီမယ်သို့မဟုတ်အတ္တိဒုက္ခရောက်ဆွေမဲ့အသီးများကိုရိတ်သိမ်းချရလိမ့်မယ်။တဏှာကြီးလောက်မြစဉ်းစားကြံကင်းမဲ့သွားခြင်းစုံစမ်းသွေးဆောင်ခြင်းကိုတစ်ချိန်တစ်ခါမျှလိုက်လျောခြင်းသုံးခြင်းတို့ဟာတင်တို့ရဲ့ဘဝရည်ရင်ကြောကိုရွှဲမားနေတဲ့နေရာကိုစီစဉ်စေလိမ့်မယ်။တင်တို့အနေဖြင့်တစ်ချိန်တစ်ခါသာလူငယ်တဘာဝတွင်ယက်တီနိုင်ကြတယ်။ယင်းဘဝယက်တီမှုကိုအသုံးဝင်ကျေစုရှိအောင်ပြုလုပ်ပါ။တင်တို့ဟာတစ်ချိန်တစ်ခါမျှမြေခွက်ကိုကျော်လွှားသွားပြီးနောက်တင်တို့ရဲ့အမားကိုပြန်လဲပြုပြင်ရင်ပြန်လန်းကမရှိတတ်ပါဘူး။ဖျားသခင်နဲ့ဆက်သွယ်မှုရှိရင်ညင်းဆန်ပြီးမိမိတို့ကိုယ်ကိုစုံစမ်းသွေးဆောင်ရာနေမည်တဲ့သို့ထိုးဖောက်ဝင်ရောက်တဲ့သူတွေဟာမုတ်ချလဲကြမယ်။အပြစ်ပြုကြမယ်။ဖျားသခင်ဟာလူငယ်လူရွယ်တိုင်းကိုစုံစမ်းတော်မူတယ်။အများသောလူငယ်လူရွယ်တို့ကသူတို့ရဲ့အသည့်တရားကင်းမဲ့စွာနေထိုင်ပြုမှုချင်းနဲ့ယိုသေးလေးစားမှုမရှိတဲ့လမ်းစဉ်ကိုလိုက်စားမိတဲ့အကြောင်းဟာဝါရင့်သောပုဂ္ဂိုလ်ကြီးများကမှားယွင်းတဲ့ပုံသက်တွေကိုပြသခဲ့တဲ့အတွက်သူတစ်ပါးကိုအပြစ်ဖို့ပြောဆိုကြတယ်။ဒီလိုမှားယွင်းတဲ့ပုံသက်တွေကိုပြသမှုရှိကောင်းရှိမှာဖြစ်ပေမဲ့ဒီလိုအခြေအနေအားမှန်ကန်တဲ့လမ်းစဉ်ကိုကျင့်သုံးမှုမဟန့်တာမနှောက်ယှက်စေသင့်ပါ။နောက်ဆုံးစင်ရင်ရှင်းရတဲ့နေ့မှာယခုကဲ့သို့အခြေအနေမျိုးကိုပေးနိုင်လိမ့်မှာမဟုတ်ပါဘူးရှင်။နားဆင်ခဲ့ကြတဲ့တော်တော်ရှင်များအားလုံးပေါ်ဖတ်ဖြားရှင်ကောင်းချီးပေးပါစေရှင်။
ချင်းချစ်ပါတယ်ချစ်ချင်းမေတ္တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝေနာလေးဆွေငါရဲ့ជីနူးစွာတဲ့ချင်းတလေးများကြချင်းမှာတင်တတာနောက်ဆုံးရည်ကြည့်တဲ့တရင်ကောင်တွေပါတယ်နာဆွေငါမြင်နာစံပါခွဲချင်း
ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesamdar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116 တို့ဆက်သွယ်မြင်နိုင်ပါတယ်ရှင်။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံတွင်တဲ့ချင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပေါ်မှာကြားတခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။